2025ခုနှစ်အတွင်းပထမဆုံးဝင်ရောက်လာတဲ့ဆောင်းရာသီနှင်းမုန်တိုင်းကြောင့်အမေရိကန်ပြည်ထောင်စုရှေ့ဘက်ကျန်းအပါအဝင်နေရာအတော်များများမှာလေပြင်းတွေတိုက်ခတ်နေ့နေ့ကျဒီရေခဲအမှတ်အောက်ရောက်အောင်အလွန်အေးတဲ့တန်ကိုခံနေကြပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့မုန်တိုင်းဟာပူနွေးတဲ့တောင်ပိုင်းပြည်နယ်ဘက်ကပါရွေလျားသွားနေပါတယ်။ပုံမှန်အားဖြင့်ဆောင်းရာသီအေးခဲမှုနဲ့နှင်းမုန်တိုင်းဒဏ်တွေကနေလွတ်မြောက်လေရှိတဲ့တောင်ပိုင်းပြည်နယ်တွေမှာပါအေးခဲတဲ့ဒဏ်ကိုခံရမယ့်အနေအထားရှိနေပါတယ်။အင်္ဂါနေ့မှာတောင်ပိုင်းဖလော်ရီဒါပြည်နယ်မှာအေးခဲနိုင်ပြီးထက်ကဆလိုပြည်နယ်ရဲ့အချို့နေရာတွေကနေဂတ်ပင်လယ်ကွေ့ကန်ဝဒန်တခြားအထိလေပြင်းတိုက်ခတ်ပြီးရေခဲအမှတ်အောက်အနှုတ်30ဒီဂရီဆယ်ဆီယပ်စ်ထိကျဆင်းနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။ပေါ်တူးနေဆော့ပိုင်းမှာထက်ဆက်ပြည်နယ်တောင်ပိုင်းမှာလေပြင်းရနဲ့ရေဝန်ဖြစ်ပေါ်နိုင်ပြီးဒလတ်စ်မြို့အပါအဝင်ထက်ဆက်တောင်ပိုင်းမှာနှင်းကျနိုင်ပါတယ်။အဲဒီနောက်အိုကလာဟိုမာ၊အာကင်ဆာနဲ့လူးဝီဇီးနားပြည်နယ်တွေမှာပါနှင်းကျပြီးစောင်းမုန်တိုင်းဒဏ်ခံရပွဲရှိပါတယ်။